တရုတ်နဲ့လာအိုနိုင်ငံတို့ဒေသတွင်းပုံမှုချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးရမှာမြန်မာအရေးနဲ့ပတ်သက်လို့လည်းအမြင်ဖလဲဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။မြန်မာပါဝင်တဲ့အာဆီယံနဲ့မဲခေါင်ဒေသတွင်းချိတ်ဆက်ရေးမှာအရေးပါတဲ့ဒီကွန်မြူနစ်နိုင်ငံအကြားမြန်မာ့မြေထားလိုင်းဖွံ့ဖြိုးကိုပြုလုပ်ခဲ့ရမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းအင်တာနက်ကတစ်မိနစ်ကတက်ရောက်ဆွေးနွေးခဲ့ကြတာပါ။တရုတ်သမ္မတရှီဂျင်ပင်နဲ့လာအိုဆွေးဝင်ကြီးချုပ်ထွန်ဂလူးစီဆူလက်တို့လည်းဒီရထားလိုင်းဖွံ့ဖြိုးကိုအင်တာနက်ဗီဒီယိုကနေအစဉ်ကြည့်ရှုအားပေးခဲ့တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကပြောပါတယ်။ဒီရထားလိုင်းက BRN ခေါ်တရုတ်ပူလမကြီးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးတရုတ်ချင်းတွင်နဲ့လာအိုစနစ်ဆက်ကနေမြို့တော် BRN ချန်ကိုဖောက်လုပ်ဆက်သွယ်ထားတာပါ။ဖွံ့ဖြိုးရေးအခမ်းအနားမှာတော့လာအိုစနိုင်ငံကြီးဝန်ကြီးဆီလုံဆေကိုမာစစ်ကတရုတ်ကွန်မြူနစ်ပါတီရဲ့ကြီးမြတ်တဲ့အောင်မြင်မှုတွေကိုချီးကျူးခဲ့ပါတယ်ဒီရထားလန်ဟာတရုတ်ဘက်မှာတော့မြန်မာနယ်စပ်ယူနန်ပြည်နယ်အထိရောက်ပါတယ်နှစ်ဖက်နိုင်ငံကြီးဝန်ကြီးနှုတ်ဆွေးနွေးရမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ခဏတဲ့မြင့်တင်မှုအပြင်အာဆီယံနဲ့မဲခေါင်ဒေသတွင်းကိစ္စတွေကိုလင်းနက်ထားဆွေးနွေးခဲ့ကြပြီးမြန်မာအရေးကိုလည်းအဓိကအမြင်ဖလှယ်ခဲ့ကြတာပါတရုတ် BI စီမံကိန်းကြီးရဲ့နောက်စိတ်ပိုင်းဖြစ်တဲ့မြန်မာနဲ့ရထားလန်ပိုင်းကိုတော့တရုတ်ဘက်ကနယ်စပ်အထိသာဖောက်ထားပါသေးတယ်မြန်မာဘက်အပိုင်းကတော့ပြည်တွင်းမတူညီမှုတွေကြောင့်အစီအစဉ်တွေတုံ့နှင်းနေပါသေးတယ်တရုတ်မြန်မာအပိုင်းကနေတဆင့်တော့တရုတ်တဲ့မဟာဗျူဟာမြောက်အရေးပါတဲ့အိန္ဒိယသမုဒ္ဒရာထပ်ပေါက်ရရှိသွားမှာဖြစ်ပြီးပင်လယ်ထပ်ပေါက်မှရှိတဲ့ယူနန်အတွက်ကုန်သွယ်မှုပိုကောင်းနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျ။